မင်္ဂလာပါကိုနိုင်ငံသမိုင်းကိုလဲပြန်ကြည့်လိုက်တဲ့အခါခေကောင်းရေလို့ကြုံခဲ့လာပါကလားဆိုတဲ့အတွေးပေါ်မိပါတယ်ရှေးရှေးတုန်းကကြတော့တဥ္စံပိုင်ဘရင်ခေအဲ့ဒီခေလွန်မြန်တော့သူချေသူအောက်ကျွန်းတပောက်ဘဝရောက်ခဲ့ရတဲ့ကိုလိုနီခေလွတ်လပ်ရေးရပြန်တော့မူဝါဒအကြောင်းပြုပြီးအကွဲကွဲအပြဲပြဲဖြစ်ကြနေမီအလိုက်မရဲတဲ့လူကဦးစီးဦးဆောင်ဖြစ်ကြတဲ့ကာလအဲ့ဒီနောက်တော့တည်တဲ့အတိုင်းကိုပေးထားတဲ့လက်နဲ့နဲ့ကိုကိုစိုးမိုးအုပ်ချုပ်တာခံရတဲ့အာနာရှင်ခေခေတိုင်းခေတိုင်းမှာအုတ်ချုပ်သူကိုပြည်သူလူထုကကြောက်ပြီးနေလာခဲ့ရတော့အဲ့ဒီကာလပြည်သူတွေကပြည်သူပဲဖြစ်တဲ့ရာဇဝင်ဆရာတမိုင်းဆရာတွေအကြောက်နဲ့ဘယ်ကင်းနိုင်ပါမလဲဖုံတော်ဖွဲ့ကြရအုတ်ချုပ်သူအကြောင်းအကောင်းတွေကြီးမှုန်းကြရနဲ့သူတို့ရေးတဲ့ရာဇဝင်တွေတမိုင်းတွေကဘယ်လောက်မှန်ပါလဲဒါကြောင့်အခုနောက်ပိုင်းမှာအကြောက်နဲ့မရှင်ပဲရေးထားတဲ့စာအုပ်စာတမ်းတွေတွေ့ရင်အငမ်းမရဖတ်ဖြစ်မီတန်မိုးထားမိတတ်ပါတယ်ကာရကတခုအနေနဲ့ပြောရရင်ပြီးခဲ့တဲ့နှစ်ထဲကထွက်လာတဲ့ဒေါက်တာတင်အောင်ရဲ့အဖေကြီးနှင့်ခီးသွွားခြင်းစာအုပ်လိုဟာမျိုးပေါ့ဒေါက်တာတင်အောင်ဆိုတာက1988အရေးအခင်ကရက်တန်းပြင်းပြင်းထန်ထန်ခံလိုက်ရတဲ့ဆရာကြီးပါအရေးခင်ပြီးစားကာလကကျူပင်ခုတ်ကျုံခုတ်မကြမ်းမေးလှန်ခဲ့ကြတာမဟုတ်လားမဲမဲမြင်ရန်သူထင်လှုပ်လှုပ်မြင်ရန်သူထင်တန်တရာဝင်တာနဲ့အဖေရှားခံရတဲ့အထဲမှာဆရာကြီးပါသွားပါတယ်ပင်စင်သက်စေပြီးတဲ့နောက်မှာလဲဆက်ခတ်မယ်လို့ဥက္ကဋ္ဌကြီးဦးနေဝင်းကိုယ်တိုင်အမိန့်ရှိထားပေးမယ်လို့ပင်စင်သက်မပြေခင်မှာပဲယူပဗေဒပါမောက္ခဘဝကိုဆရာကြီးဆွံ့လိုက်ရပါတယ်နိုင်ငံတော်ပညာရှင်ကြီးတယောက်မဆုံးရှုံးရေးထဲကို့မျက်စီသပင်မွှေးစုတဲ့သူခေါင်းမထောင်ရေးကိုဦးစားပေးဆုံးဖြတ်ခဲ့သူတွေရဲ့ဉာဏ်ပညာဟာအံ့ဩလောက်စရာပါပဲ။ဒီပဗိဒပါမောက္ခဘဝမှာဆရာကြီးဒေါက်တာတင်အောင်ကဥက္ကဋ္ဌကြီးဦးနေဝင်းနဲ့အနီးကပ်သွားလာခွင့်ရခဲ့သူပါ။ဥက္ကဋ္ဌကြီးခီးထွက်ပြီးဆိုရင်တက္ကသိုလ်ပညာရှင်တွေကိုခေါ်ခေါ်သွားတတ်ပါတည်း။ခီးစဉ်မှာတွေ့ရတတ်တာရီနဲ့ပတ်သက်လို့ကို့အမြင်သူ့အမြင်ဖလှယ်ကျင်တာလေးပါ။စကားပြောပေါ်ပြောပေးရတာလေးပါမှာပေါ်။ဒီလိုနဲ့ဆရာကြီးဒေါက်တာတင်အောင်ကဥက္ကဋ္ဌကြီးနဲ့အတူမေလက်ခီးအညာခီးအောက်ပြီးအောက်ရက်ခီးတွေသွားခဲ့ရတာပေါ့ဥက္ကဋ္ဌကြီးကိုအနီးကပ်လေးလာခွင့်ရခဲ့တာပေါ့ဆရာကြီးကစာရေးတတ်သူစာရေးကျင်သူဆိုတော့ရှေးရှေးကလေးကဒီအကြောင်းတွေရေးဖို့လက်တရရဖြစ်နေခဲ့မှာပါဒါပေမဲ့အကြောက်ခစ်ကြီးမှာသွားရေးလို့ဘဲဖြစ်ပါမလဲအခုလွတ်လပ်မှုရဲ့အရာတာကိုအတော်အသင့်မီးစမ်းနိုင်ခွင့်ရလာတော့မှသာဆရာကြီးလက်အရာဖြစ်နိုင်ရရှာတာပါအဖေကြီးနှင့်ခီးသွွားခြင်းစာအုပ်ကအကြောက်ခစ်ရာဇဝင်သမိုင်းစာပေတွေနဲ့ဘေးတူပါမလဲတိုင်းပြည်ကံကြမ္မာကို26နှစ်လုံးလုံးချေလဲသွားတဲ့ကောင်းဆောင်ကြီးတဦးရဲ့အကြောင်းကိုအနီးကပ်ကိုရိမှတ်တမ်းဖြစ်နေတာတွေ့ရပါမယ်မှတ်တမ်းတင်ရမှာဆရာကြီးရဲ့ဉာဏ်ပညာကပိတ်ကင်သွားတော့လေးစားစရာကြည်နူးစရာဖြစ်နေတယ်လို့ဆိုပါရစေအချိန်အခါမတန်သေးပဲကိုကိုရာထူးကထုတ်ပေလိုက်တဲ့ပုဂ္ဂိုလ်အကြောင်းရေးတဲ့စာဆိုပေမယ်ဒေါသရီအာဃာတရီနဲ့ဆွန့်ဆက်မနေပါပြန်လှန်ချေပောက်ွေမရတော့တဲ့ဥက္ကဋ္ဌကြီးကိုအခွင့်ငောင်းယူပြီးလှောင်လိုက်ပြောင်လိုက်တဲ့အမနာဘတန်တွေမပါပါဘူးကြုံရသမျှအဖြစ်ကိုအယိုးကန်တင်ပြသွားတာပါစဉ်းစားဆင်ခြင်စရာသင်ငန်းစာယူစရာတွေအပြည့်နဲ့စာပါဥက္ကဋ္ဌကြီးမှာပညာစည်းပူးခြင်းစိတ်ထက်ထက်တန်တန်ရှိပုံတွေကိုဆရာကြီးစာအုပ်မှာတွေ့ရပါတယ်တက္ကသိုလ်ပညာကိုနှစ်နှစ်လောက်သာသင်ယူမှုပေမဲ့ဥက္ကဋ္ဌကြီးကစိတ်ဝင်စားလာရင်ကြိုးကြိုးစားစားစည်းပူးလေ့လာတတ်ပါတယ်ယူပဗေဒကိုစိတ်ဝင်စားလာတော့ယူပဗေဒပညာရဲ့စာအုပ်စာတမ်းတွေဖတ်မရှင်းတာရှိရင်ဒေါက်တာတင်အောင်လိုယူပဗေဒပညာရှင်ကိုမေးမြန်းမြန်မာစာစလုံးပေါင်းတွေကိုစိတ်ဝင်စားတော့မြန်မာစာပညာရှင်တွေနဲ့အတူခီးထွက်လေဒီကျောက်စာလိုစာမျိုးကိုလေ့လာစလုံးပေါင်းအတွေ့အသုံးချနိုင်မချနိုင်စူးစမ်းအဲ့ဒီလိုစိတ်ဝင်စားလှုပ်ဆောင်ခဲ့တာတွေရှိပါတယ်ဒါတွေကိုမချင်းမချင်းဖော်ပြထားတာကစာရေးသူဒေါက်တာတင်အောင်ရဲ့စာပေရိုးကုန်ကိုပြနေတာပါပဲအာနာရှင်ဆိုတော့ဥက္ကဋ္ဌကြီးမှလေအာနာရှင်ဖြစ်ရတဲ့ဒုက္ခရှိခဲ့တာပေါ့မဆာလခိဦးကအဖြစ်ကြည့်ပါဦးနေစဉ်သတင်းစာရီမှာရေးစဉ်သတင်းတွေရှေ့တန်းရောက်ခဲ့ပါတည်းဥက္ကဋ္ဌကြီးအဲ့ဒီအချိန်ကအခေါ်နံပါတ်1ကြီးစီကိုရုပ်ရှင်ဒါရိုက်တာတယောက်ကပို့လိုက်တာပါတည်းရေးစဉ်ဆိုပေမဲ့အကောင်အွေစားကကြွက်လောက်ကလေးအဲ့ဒီရေးစဉ်အကြောင်းသိချင်းတော့တတ္တဗေဒပေါမောက္ခကြီးစီနံပါတ်1ကြီးကဆက်ပို့ပါတည်းတတ္တဗေဒပညာရှင်တွေကတမှန်ရိုက်ကြည့်တဲ့အခါကြွက်သေးကိုတဲ့နန်းကျိုးရီထက်အမီးကိုဖြက်ရှေမှာနှမောင်းလို့ဖြစ်အောင်ဆက်ထားတာတွေ့ရတဲ့အာနာရှင်ကိုလိမ်ဖို့ညာဖို့စူးစမ်းတဲ့သူတွေကရေးစင်ဖန်တီးသူတွေတင်ဘယ်ဟုတ်နိုင်ပါမလဲသိကြတဲ့အတိုင်းခီးထွက်ရင်လိုအပ်သည်များကိုညွှန်ကြားတတ်တာကအာနာရှင် င်ခိရဲ့ဝိသေသလက္ခဏာတစ်ခုပါနံပါတ်1ကြီးကများစခဲ့သလားမသိပါဘူးဟိုဟိုဒီဒီရောက်တဲ့အခါမျက်စိတွေတွေ့ရင်တွေ့တယ်လို့မတွေ့ရင်မတွေ့တယ်လို့ပြောတတ်တာကိုပြောတဲ့အခါပြောသင့်လို့ပြောတာတွေရောမပြောသင့်ဘဲပြောမိတာရောရှိနိုင်တာတမဲတာပါခဏတစ်ဖြုတ်ရောက်ခဏတစ်ဖြုတ်စိတ်ကူးနဲ့ညွှန်ကြားတာကိုတခါမှတော့နဝင်းစေခီကြီးမှမတော်မတည့်ညွှန်ကြားမှုလုပ်မိပါရောရေကာတာနိုင်ရန်အခိုင်အမာဖြစ်အောင်တရုတ်ကင်ဖို့ညွှန်ကြားတဲ့တာဝန်ရှိအင်ဂျင်နီယာတွေထိတ်ထိတ်ပြပြဖြစ်ကုန်ကြရတဲ့ပြန်လဲမပြောရဲခိုင်းတဲ့အတိုင်းလုပ်ပြန်ရင်လဲအတော်အန္တရာယ်ကြီးမဲ့ကိစ္စမှုပါနောက်ပြည်မြကန်းရောက်တော့လဲမြစ်ဘေးတောင်ပြင်မှာရေကန်းတွေတူးရေတွေလှောင်ထားဖို့မှာပြန်ပါရောမြစ်ရေကျသွားတဲ့အခါဒေသကလူတွေရေအတွက်မပူမပင်ရအောင်ဆိုတဲ့စေတနာနဲ့ပါဒါပေမဲ့အမှားခံပုံကိုရေခမညာခေါင်းခဲကုန်တာပေါ့မြစ်ဘေးမှာကန်တွေတူးရေလှောင်လို့ရေကမနေမှာကိုတာမန်တွေးကြည့်ရင်ကိုသိနိုင်တဲ့ဟာကိုအဲ့ဒီလိုရွှင်စရာမြူးစရာဇလန်းဆက်ွက်လေးတွေနဲ့ပြောစရာကောင်းလို့ရောဂလကနောက်ွယ်ကအကြောင်းလေးတွေသိခွင့်ရလို့ရောဆရာကြီးဒေါက်တာတင်အောင်ကိုကျေးဇူးတင်လိုက်တာစာပေမြင့်ပြီးလူမျိုးတင်ပါစေ